ဗာဂျီးနီးယားပြည်နယ်ရှာလော့ဗီမြို့မှာဖြစ်တဲ့လူပြည်လူမျိုးရေးဝါရီရဲ့စုဝေးပွဲမှာအကြမ်းဖက်ရုံးဝင်ဆန်ခတ်ဖြစ်တဲ့အခြေအနေဟာအကြမ်းဖက်ဝါရီရဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကန့်ကျင်တယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်လူမျိုးရေးဆိုင်ရာတံပိပုဂ္ဂိုလ်ကပြောပါတယ်။တံပြန်ဆန္ဒပြတဲ့လူတွေကိုကားနဲ့မောင်းဝင်တိုက်တာဟာအမောဒီယာနဲ့ဒီဇန်အစိုးရကတွန်းအားပေးတဲ့ရာဇဝတ်ကြောင့်လုပ်ရဖြစ်တယ်လို့ HR McMaster က EDC ရုပ်တံသတင်းဌာနနဲ့တင်းငွေနေပြည်စုံမိငန်းကမှပြောတာပါ။ဒီနေ့ကကားနဲ့ဝင်တိုက်တဲ့ဖြစ်ရကြောင်းအသက်32နှစ်အရွယ်ဟဲဒါဟီယာဆိုတဲ့မျိုးသမီးတူတည်ဆုံးခဲ့ရပါတယ်။အခြားလူ19ယောက်ကရသွားတယ်လို့ရုံးဆက်ဆက်အခြေအနေကိုကောင်းကင်ကနေစောင့်ကြည့်လေ့လာနေတဲ့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ဝင်တို့ကလည်းရရင်ပြကြတာကြောင့်တည်ဆုံးသွားပါတယ်။ဒီနေ့ကလုပ်တဲ့ United the Right စူဝေးဆန္ဒပြပွဲမှာအခြားဖက်ရုံးဆက်ဆက်ဖြစ်ခဲ့တဲ့ပေါ်ဗာဂျီးနီးယားပြည်နယ်တရားရေးဌာနကလူမှုအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုလုပ်နေပါတယ်။